မြေကောင်ရောစီဟာရရတာဟောတော်လေးပဲအနေနဲ့အဲဒါဟောတော်လေးရဲ့အတိုင်းကိုနိုင်ပြီးတော့ရှုနိုင်တဲ့ရုပ်ကြရဆိုရင်အဲကိုယ့်ရဲ့ဒီခန္ဓာမှာအခုသိနေတဲ့အသိတွေပေါ့။ဘာစီကိုယ်လည်းလို့သိကြတဲ့သိတွေအန္တရာတကမလို့သိကြတဲ့သိတွေအဲ့ဒီအသိဆိုတဲ့ဒီယူပြည့်ညက်ကထုတ်သွားတယ်။ဒီခန္ဓာမှာရှုတတ်တဲ့ဒီခန္ဓာမှာမရှုတတ်လို့ရှိရင်တော့ဒီနေ့တော့ဆွဲရတော့မပြတ်သေးပါဘူး။ဒီကိုယ်ရဆွဲရအယူတွေပြုတ်သွားလို့ရှိရင်ဒီနေ့တော့အဲဒီကိုယ်ရခန္ဓာကိုထိုင်တဲ့ရုပ်ကြားအကြည့်။ဒါကြည့်လို့ရှိရင်သူ့ရဲ့ရှိရာတွေကိုတွေ့ရတယ်။မရှိရာတွေကိုတွေ့ရတယ်။ရှိတာတွေပဲသိရတယ်မရှိတာတွေမသိရဘူး။ဒါပြည့်တော့မရှိတဲ့ဒီပြည့်ညက်တရားတွေကိုညာနဲ့ညီပြီးတော့ပယ်သွားတယ်ဆိုတာသိပြီးတော့ဒီကြည့်လွတ်ကြောင်းရတယ်။ဒါပြည့်တော့ကိုခန္ဓာမှာကိုတကယ်ပြောပြီးတော့သိသွားတယ်။ချုပ်ခံရတဲ့ဒီရုပ်တော်တွေကြီးအရာစားဖြစ်တာလေဆိုတော့သူစဉ်းစားနေတယ်ဒီပြောင်းပြီးတော့မစင်ပြန်လို့မသိရမနေ့ကအစင်းဟောတယ်လို့ဟိုဖြစ်တဲ့ကိုရှုကြတဲ့အခါကျတော့ဥစ္စာကဖြစ်ပြဆိုရခန္ဓာမှာမရှုတတ်တော့ဒီအပြင်အောက်သာကိုလှရပြီးတော့ရှုနေအပြင်ဆိုရဟိုအပြင်တော့မဟုတ်ဘူးအရင်ကကိုဆရာတော်ကြီးဟောခဲ့လို့ကြားခဲ့တဲ့သိညာရင်းနဲ့ဝင်ပြီးတော့ပြုတ်ဖတ်တယ်ဥစ္စာကသိရကြတော့ဒီခန္ဓာမှာလာရပြီးတော့ပြုတ်ခါနေတဲ့ဒီပညာစိတ်ကအပေါ်ပဲအဝရဝေဒနာတက်တယ်အဝဝေဒနာတက်နေတဲ့အခါကျတော့ဝေဒနာကိုမြင်အောင်ရှုဆိုတော့မရှုတတ်တော့အတွင်းထဲမှာစိတ်နဲ့လာရပြီးတော့မှတ်မိဘာဖြစ်လဲဆိုတော့ဒီစိတ်နဲ့တောက်တဲ့တက်လာတော့ဝေဒနာရှုရမှာဆိုတော့ခံစားတဲ့သဘောကိုမြင်အောင်ပြန်ရှုရမှာအဲ့ဒါကိုဥစ္စာကမရှိတတ်တော့အတွင်းထဲမှာသင်္ညာသင်္ကပ္ပောင်းပြီးတော့ဝေဒနာဝေဒနာဝေဒနာလို့ပြီးတော့လိုက်ဆိုလို့အဲ့တော့သူကဒီစိတ်ကဝေဒနာလို့ဆိုတာကတက်တက်အဲဒီခြံရဲ့ယောက်ကလည်းနင်းနေတော့တယ်ထောင်းနေခြင်းနဲ့ပေါ်လာတာလည်းတော့ပေါ်နေတာပဲသူဘလောက်ပဲဟိုနေဝေဒနာဒီဘလောက်ပဲအတွင်းထဲမှာရွတ်နေရွတ်နေဝေဒနာမလွတ်ဘူးသင်္ညာသင်္ကပ္ပောင်းတဲ့အတွက်မလွတ်ကြရဖြစ်ဥစ္စာပြန်သိတဲ့အခါကျတော့ဒါကြောင့်မို့ဒီတရားကြီးကျင့်တဲ့အခါကျတော့ကိုယ့်ရဲ့ဒီခန္ဓာမှာကိုဉာဏ်နဲ့ပြန်လဲပြီးတော့ရှုရတယ်။ဉာဏ်နဲ့ပြန်လဲပြီးတော့ရှုတဲ့အခါကျတော့ကိုယ့်ရဲ့သဘာဝကိုဒီရုပ်ရဲ့သဘာဝဖြစ်ပြလာခြင်းကိုတွေ့ရတယ်။ဒါဥစ္စာနဲ့ရှုခဲ့တဲ့အတွက်ယောဂီတွေကိုတစ်ချက်ကျန်နေရောဟောပြပြောပြလို့ကြားတယ်။ဒါဆရာတော်ကြီးကလည်းဥစ္စာကိုတရားထုတ်တဲ့အခါကျတော့ဘောဘောကဟိုပုံနဲ့ပြပြီးဟောရတယ်။ဟောရတဲ့အခါကျတော့ဦးဇင်းတို့ဒီရုပ်သာတိနာသာတိတွေကိုအခါနာကောင်ကြီးအမျိုးသဘောပေါက်တယ်။အဲနောက်တစ်ခါထဟောလို့နားလို့ရှိရင်တစ်ခါဟောလို့ရှိရင်အမျိုးသဘောပေါက်။သွားအဒီအခင်းကဟိုဉာဏ်ငင်မိတော့ယူလို့ရတာဘူး။ဉာဏ်မငင်တော့မရဘူးဘော။အဲ့ဒီလည်းဆိုတော့ဒီလိုကျွန်တော်လက်ရှိဆရာတော်ကြီးခေါ်ရတဲ့ရုပ်သာတိနာသာတိဆိုတဲ့တရားရဲ့နောက်သိင်းကိုဆရာတော်ကြီးခေါ်ရတဲ့မှတ်စီပါဆိုတဲ့တရားရဲ့အဲ့ဒီတရားတွေကဘောဉာဏ်ကြီးမေတ္တာနိုင်ရလို့ရတယ်။ဒါဖြစ်တဲ့ဆိုတော့ဒီတရားတွေတော့ဘာလို့ဒီအခုလက်ရှိရရှိတဲ့ဘဝနေပြီးတော့31ခုလုံးမြောက်ကဘဝပြတ်တဲ့အခါကိုနာဒီလိုရအဲ့တော့ဦးဇင်းတို့လည်းပြာညာမမီရောဆရာတော်ကြီးကိုခေါ်တဲ့အောက်တော်ကိုဘယ်လိုမှလိုက်လို့မမီရဘူးအဲ့မမီလို့လည်းအဲသိသွားတဲ့အခါကျတော့ကိုယုတ်ကိုအဲငါယုံငါကိုလို့ပဲပြန်ဆွံ့မိတာပါပဲအပြစ်တတ်ကြတော့ဦးဇင်းတို့ဒီယုတ်ဖြစ်လာတာလည်းဆရာတော်ကြီးခေါ်ရတယ်လို့အဲယဉ်ကျေးယေနောက်သွေးတဲ့တာကဲသမ္မာ90ဆိုပြီးတော့ဒီလိုရုပ်တော့ဖြစ်လာရတယ်။သမ္မာ90နေပြီးတော့ကြောင်းလဲလာတဲ့အခါကျတော့ ုရှင်တို့ဒီခိုင်ရတဲ့ရုပ်တရားဖြစ်ပေါ်လာရရှင်တို့ရုပ်တရားဖြစ်ပေါ်လာရတယ်သူ့ရဲ့သဘာဝလမ်းကြောင်းကြောင့်ဖြစ်လာရတယ်ဘုရှင်တို့သိကြတော့ဒီတရားကိုကျင့်ပြီးတော့သိကြတဲ့အခါကျတော့အဖေကြောင့်လားပြန်ပြီးတော့ကြည့်ကိုယ့်ရဲ့အဖေကြောင့်လည်းမဟုတ်ဘူးဒါမှမဟုတ်ရင်အဖေကြောင့်မဟုတ်တဲ့ကိုယ့်ရဲ့မိခင်ကြောင့်လည်းလို့ပြန်ကြည့်တော့ကိုယ့်ရဲ့မိခင်ကြောင့်လည်းမဟုတ်ဘူးသူရဲ့သဘာဝတရားကိုအဲသဘာဝတရားတို့ဆိုဖြစ်ပေါ်လာတယ်။ဥစဉ်တို့ရဲ့အဲဥစဉ်တို့အဖေရလဲသူ့ပါသူနေအမေရလဲသူ့ပါသူနေဥစဉ်တို့ဒီလိုသဘာဝရုပ်တို့ဖြစ်လာတယ်။အမေနဲ့အဖေနဲ့ပေါင်းဆက်လိုက်တော့ဥစဉ်တို့လိုဒီလိုရုပ်တော်မျိုးဖြစ်လာရတော့ဓာတ်တွေနဲ့သွားတာကိုဆက်သက်ခြင်း။အခုတရားထိုင်တဲ့အခါကျတော့လေကိုယ့်ရဲ့နားဆိုတဲ့ခန္ဓာကိုအတ္တဆိုတဲ့အတိုက်ထက်ကတိုက်လိုက်တော့ဒီအတ္တကိုသိတဲ့သိမှုဆိုတဲ့ဒီအပွင့်တတ္ထကပေါ်လာရတယ်။အဲလက်ကုတ်နှစ်ဖက်ချင်းရင်ဆောင်းဆိုတဲ့အတ္တကထွက်လာရတယ်။ထွက်လာတဲ့အခါကျတော့ကိုယ့်ရဲ့ကာလမှာလည်းမရှိပါဘူး။ညာဘက်လက်မှာလည်းမရှိဘူး။ဒါမှဒီလက်နှစ်ခုတော့သွားမကြည့်လိုက်နဲ့။ကြည့်လိုက်တော့အတ္တလိုပါပဲ။အဲဒါလိုပဲ။တရားရှိမှုတဲ့အခါကျတော့လေကိုယ်အခန္ဓာလည်းရှိပါတယ်မဟုတ်အတိုက်တက်လည်းရှိပါတယ်မဟုတ်အတိုက်တက်နဲ့အခန္ဓာနှစ်ခုတိုက်တော့ဟောစဲကိုမိအောင်ပြုပါတရားရှိတာအဲ့တော့မှဒီတရားတွေကိုကြားပြီးတော့ရှုတယ်နောက်ပြဆိုလို့ရှိရင်ကိုယ်စင်တော့ဘယ်ဟာရှုလို့ရှုပါမှန်းမသိဘူးသိသွားတဲ့အခါကျတော့ဟောသိကြတဲ့ကရက်ထွက်ပေါ်လာတဲ့အောက်ဆောင်ရှုတယ်သိကြတဲ့ကရက်ထွက်ပေါ်လာတာကိုမရှုတတ်သေးတဲ့ယောဂီဆိုလို့ရှိရင်တော့အဲဘယ်လိုမှဒီရုပ်ဒီလမ်းကိုပြန်မမြင်နိုင်လို့အခုကဥစဉ်ခေါ်ရတယ်ခေါ်ရတာပြန်စားပြီးတော့ခေါ်ရမယ်ဆိုဆိုလို့ရှိရင်အဲ့ဒီရင်ကြီးနောက်သွေးတဲ့သားတဲ့ခမ၅၀နေရောဒီလိုရုပ်ကောင်လေးဖြစ်လာတယ်ဒီလိုရုပ်ကောင်ဒီလိုရုပ်ကောင်ဖြစ်လာတဲ့အခါကျတော့လေဟောရင်ကြီးပြီးတော့ရင်နောက်ရင်နောက်ပြီးတော့သွေးတဲ့သွေးတဲ့ပြီးတော့သားတဲ့သားတဲ့ပြီးတော့ခမ၅၀ဆိုတော့အမေမေတို့တရားနာတဲ့ယောဂီတွေကဘယ်လိုလဲဆိုတော့အစဉ်တန်းနေတယ်ဥစဉ်တွေကဟောတဲ့ပြောရပုံဒီတရားသတ်တတ်ရင်နောက်ကသတ်တတ်ဒီနောက်ကတဏှာပြိတ္တကတဏှာသာတ္တကတဏှာခမ၅၀တဏှာအဲ့ဒါလိုရှင်ပြီးတော့နေပြီးတော့နာနေကြတယ်အမှန်မှန်တော့ဒီဖြစ်လာတဲ့အောက်ဆက်ကဟိုကတဏှာတွေကနေဖြစ်သွားတယ်ဘယ်မှမကြည့်ပါဘူးရည်ကြီးဖြစ်တယ်ရည်ကြီးဖြစ်တဲ့အခါကျတော့ရှင်ရင်ရှင်ရင်နဲ့နောက်ကျင်နောက်ဘဝပြောင်းသွားရည်နောက်ဘဝပြောင်းသွားတဲ့အခါကျတော့ဒီရည်ကြီးကပြတ်သွားရည်ကြီးပြတ်မှလည်းရည်နောက်ဘဝဖြစ်လို့ရအဲ့ဒီရည်ကြီးနေရာမှာပဲရည်နောက်ဘဝဖြစ်ကအဲ့တော့ရည်နောက်ဘဝနေသွေးကြပြောင်းသွားတော့ရည်နောက်ဘဝပြတ်သွားပြီးဆရာတော်ကြီးခေါ်တဲ့ပုံကဥစဉ်တို့နာဘူးလို့ပြောဟောပြတယ်နောက်ပြီးဥစဉ်တို့ကအော်တစ်ခုနဲ့တစ်ခုတနည်းအားဖြင့်နေတဲ့ခြင်းလို့အမှန်မှန်တော့မဟုတ်ဘူးအဲသားတွေကသွေးတွေကနေပြီးတော့သားတွေသားတွေဖြစ်ရင်သွေးတွေပြတ်သွားတယ်အဲသွေးတွေကနေပြီးတော့ခမ၅၀ဆိုတော့ကတစ်ခါတစ်ပြေးပြေးပြောင်းလဲတာတော့အဝိုင်းကြီးဖြစ်အဲရဝိုင်းကြီးမှာကုသင်၅ခုပါတယ်ကုသင်လို့သိကြတော့အဲဒါကိုခမ၅၀လို့စာမှတင်ပြောလိုက်တယ်ကုသင်လို့သိရတော့ခမ၅၀မဟုတ်ဘူးအဲ့ဒီဒီဒီဆိုတဲ့အမုံကမုံလေးကနေပြီးတော့ကြောင်းလဲတယ်ဒီဒီအမုံလေးကနေကြောင်းလဲတာပြီးတော့ရင်နောက်ဖြစ်အဲရင်နောက်ကလည်း9ရက်ပြီးသွားတော့သွေးတွေဖြစ်သွေးတွေကလည်း9ရက်ပြီးသွားတော့သားတွေဖြစ်အဲသားတွေကနေပြီးတော့ကြောင်းသွားတဲ့အခါကျတော့ဟိုဆရာတော်ကဟောတယ်လို့အဲလက်ပုံတော်လက်တံကြီးဖြစ်တယ်အဝိုင်းကြီးနဲ့ပူရင်းငါဘူးအဲပူရင်းငါဘူးကတခုကသူစင်းတို့ဒီလိုခေါင်းဖြစ်ရမယ်။ဟောနှဘုကလက်နှချောင်းဖြစ်မယ်။အဲဒီအောက်ဘက်ကနှဘုကခြေကောင်းနှချောင်းဖြစ်မယ်။ဒီအဝိုင်းကြီးကသူစင်းတို့အကိုရရှိတယ်လေ။ဒီကိုကောင်ဖြစ်လာမယ်။အဲ့ဒါလို့ကြောင်းဝဲပြီးတော့လာလိုက်တယ်။သူစင်းတို့ဒီရုပ်ကိုအဲ့တော့ခမ90လောက်လည်းရောက်လည်းရောက်တော့သူတစ်ဖြည်းဖြည်းကြောင်းဝဲပြီးတော့ဖြစ်တယ်။အဲ့ဒီပုံတရံမျိုးဖြစ်တာကြတော့ကြားတယ်အဲ့ဒါကတော့ဒီမြတ်စီရင်နာဒီပါဇက်ဒီနှာခေါင်းတွေ ဒီရှားကြီးတွေအဲ့ဒါကိုလောက်တဲ့အခါကျတော့တဏှာတဏှာကိုကြားရယ်အဲ့လိုအချင်းချင်းနဲ့ကြောင်းလဲပြီးချက်ပေါ်လာတဲ့အခါကျတော့ကိုယ်လိုက်ကျော်ဆယ်လားလောက်ကျတော့ဦးဇင်းတို့ဒီပုံတရားဖြစ်လာအဲ့ဒါကိုပုံတရားဖြစ်လာတဲ့အခါကျတော့ဘုံနိဗ္ဗာန်ရဲ့ပရိစ္ဆာန်ဒီထဲမှာဦးဇင်းတို့ဘယ်လိုမှနေလို့မရဘူးသူရဲ့သဘာဝတရားကြီးကဒီရုပ်တော်ကြီးကအပြင်ကိုပြောက်လို့မရဘူးမရောက်လို့မရဘူးအဲ့တော့အပြင်ရောက်လာတဲ့ခါကျတော့လေကိုယ်စင်းတော့တူတူဟိုခရီးဘဝရွေးဆိုတော့နေခင်ကအောက်မှာခါတဲ့အနည်းလေးတွေနဲ့တောင်းပြီးတော့ပက်လက်လေးထားရတယ်။အဲ့ပက်လက်ရောက်ရှိတဲ့အရွယ်ရောက်လာတဲ့ခါကျတော့ဟိုခပ်မငါးရဆိုတာမရှိတော့အပြက်တွေရောက်လာတယ်။ဒါအပြက်ကိုရှူးပြတ်လို့ရှိရင်ဒီပေါ်သေးကိုအသေးသေးခန္ဓာကိုရောက်ပြီးတော့စိတ်ဆုပ်ပန်တဲ့တရားထုတ်တဲ့ယောဂီကဒါဖြစ်လေဆိုတော့တခုပြောင်းသွားရင်အခုမရှိတော့အခုရေကြီးပြတ်သွားတော့ရေကြီးမရှိတော့ရေနောက်ဖြစ်လာတော့ရေနောက်ကနေပြီးတော့သွေးထဲဖြစ်လာတော့ဟောရေနောက်ကမရှိတော့အဲသွေးထဲကနေပြီးတော့သားထဲဖြစ်လာတော့ရေသွေးထဲကမရှိတော့သားထဲကနေခပ်ဝါးငါးပြောက်ပုံလေးပေါ်လာတော့ဒီခပ်ဝါးငါးပြောက်ကြီးဒီလိုရောက်ဆုံးပေါ်လာတော့ဟောခပ်ဝါးငါးပြောက်ဆိုတော့ပုံတကမရှိတော့အဲ့တော့ပလက်ရွေကနေပြီးတော့ဟိုနေမှောက်တဲ့ရွေမှောက်တဲ့ရွေရောက်လို့ရှိရင်ပလက်နေတဲ့ရွေကမရှိတော့အနိစ္စလည်းပါပါမယ်အပြက်တွေပေါ့အဲ့အပြက်လည်းပါတာကိုခန္ဓာမှာလက်ပြီးတော့ဉာဏ်နဲ့ဖတ်ပြီးတော့ရှုပ်ကြလို့ရှိရင်တရားလည်းရှုပ်ကြကောင်းတယ်အင်္ဂရိတွေလည်းလုံးတယ်နေပြီးတော့ဒီခန္ဓာမှာလည်းလွတ်ကြောင်းပြန်ရအဲ့တော့ဒီလေးဘက်သွားလေးရနေပြီးတော့ဝင်ရမောက်တဲ့အရွယ်ရနေပြီးတော့လေးဘက်သွားအဲ့လေးဘက်သွားရွေရောက်တဲ့အခါကျတော့ဟိုဝင်ရမောက်တဲ့ဘဝကပြတ်သွားရအဲ့တော့လေးဘက်သွားနေပြီးတော့မတ်တပ်ဆန်းတဲ့အရွယ်မတ်တပ်ဆန်းတဲ့အရွယ်ရောက်သွားတော့လေးဘက်သွားအရွယ်ကအပြတ်တည်းရောက်သွားအဲ့အပြတ်တည်းရောက်သွားတဲ့အနိစ္စကိုသိတဲ့လို့ရတယ်ဒီသိရသိတယ်အာနဲ့သိလဲဆိုတော့ခေါ်လို့ကြားဘူးလားနဲ့သိတယ်ဒီတရားကျင့်လိုက်တော့ဒီခန္ဓာမှာကိုပြန်ပြီးတော့သိတယ်ဒါမဲ့မလွတ်မြောက်သေးဘူးကိုယ်စင်းတို့တရားခေါ်လို့သိရလဲသိတာပဲကိုယ်တရားအထုလို့ခန္ဓာမှာပြန်မြင်ပြီးတော့သိရလဲသိတာပဲဒါမဲ့သိတာချင်းမသိဘူးကိုယ်စင်းတို့ဒီဘက်ကပြောလို့ခေါ်လို့သိတာကသင်ညာနဲ့သိကိုယ်ကိုယ်တိုင်းတရားကျင့်ကြအထုလိုက်တော့ဒီခန္ဓာမှာသိတာကဝင်ရင်နဲ့သိတယ်။အဲဒါမှမလွတ်သေးပါဘူး။ဒီကအဲ့ဒီဖြစ်တဲ့သဘောကိုကြောင်းလည်းဖြစ်နေတဲ့သဘောကိုဉာဏ်နဲ့ဉာဏ်ကလွတ်တယ်။ဒီကပညာသိဝင်ရင်သိပညာသိဆိုပြီးတော့အသိသုံးသိရှိတယ်။အဲ့ဒီအသိသုံးသိတဲ့မှာဉာဏ်နဲ့ဉာဏ်ကလွတ်တယ်။အဲပညာနဲ့သိတာကြတော့ကိုယ်ကလေးကလည်းဒီရုပ်ပေါ်မှာလွတ်ကြောင်းမရဘူး။ကျေတော့မရတဲ့ခါကျတော့ကျင့်ကျင့်ရင်လည်းဒီဝิญဉ္စိင်္ဂသိတယ်ဝิญဉ္စိင်္ဂသိတာကျတော့ဘယ်လိုလုပ်သိကြလဲဆိုတော့တစ်ခုဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားတယ်နောက်ခုထပ်ပေါ်လာတယ်မကြောက်ပြတ်တဲ့အထင်ရောက်သွားတယ်ရောတရားကျင့်နေရုံပြီးဒါကဝิญဉ္စိပညာသိကြတော့ဒီလိုမဟုတ်ဘူးပုံဒီချက်ခုပြတ်တယ်ပြတ်သွားတဲ့နေရာကိုကြည့်လိုက်တော့ဘာမှမရှိတော့ตัวจองขึ้นมาตะคุเป็ดนี้ก็ไอ้เนี่ยเป็ดในอัสสันนี่ชุบแก่เทยยောက်ไว้แล้วด้วยทีชุบยောက်ไว้ในนี้ก็เปลี่ยนไปหาบ่ใช่ไอ้เนาะคุณท่านว่าอย่างเราว่าชื่อเด้อโชว์อนิจจะได้ป่าไว้อัสสันนี่ก็ชื่อเด้อมีได้เลยสุดแล้วอายุเนี่ยทีนี้ดิเนี่ยทีนี้ก็เปลี่ยนซ้วยอยู่นี่แหละปัญญาเนี่ยเนี่ยแล้วเนี่ยว่าทีเป็ดไปได้อย่างตะคุอ่ะดิသင်္ကြန်ပေတော့ကကျန်လို့ဖြစ်လာတယ်ဦးဇင်းတို့သိကြတာအဒီသိတဲ့ဥစ္စာကိုသင်္ကြန်တို့လည်းသိကြဦးဇင်းတို့လည်းသိကြအဲသိနေလို့သင်္ကြန်တို့နေ့တိုင်းပေါ့ဟိုရေတွေတောက်တယ်ဒီဆွန်တွေရှားကြတယ်နေ့တိုင်းရေတွေတောက်တယ်နေ့တိုင်းဆွန်တွေလည်းရှားကြတယ်ဒါနဲ့နောက်မေ့ရှားတဲ့ဆွန်နဲ့မနေ့ရှားတဲ့ဆွန်နဲ့မတူပါဘူးအခုရေတောက်တာရောက ိုးမန္တတရားတော်တောက်တဲ့ရေအခုလာတော့ဆုံးသာတော်တောက်တဲ့ရေရေလို့ပြောပြရတယ်ရေချင်းမတူတော့အဲ့ရလုံးလို့တောက်ခဲ့တဲ့ရေကဘယ်တော့မှရေပြန်မဖြစ်တော့အဲနောက်တောက်တဲ့ရေကအစ်စ်တယ်ဒီဥစဉ်တော့ရေပြောင်းနေဖြစ်ပြရတဲ့ဒီသဘာဝတရားတွေလည်းလေအစ်စ်အစ်စ်တွေပဲအဲနောက်တစ်ခုအစ်စ်ပေါ်လာရင်အဟောင်းကပြတ်ပြေးရဲ့အဲနောက်တစ်ခုအစ်စ်ပေါ်လာရင်ဟိုအရင်တော့ပေါ်တဲ့အဟောင်းကပြတ်ပြေးရဲ့အဲ့ဒါလို့သူ့အတူသဘာဝဖြစ်ပြနေသွားနေတာကိုဆရာသမားတွေပြောတဲ့အခါကျတော့ဉာဏ်နဲ့ဉာဏ်ပြန်ကြည့်ယူပါအဲ့ဒါလို့ဉာဏ်နဲ့ဉာဏ်လို့ရှိရင်သိနေတော့ဉာဏ်ပြီးတော့ဒီသူ့အတူဖြစ်ပြပြောင်းလဲတဲ့သဘောနဲ့ပဲဖြစ်နေတာကိုဟိုကရှုမိနေတဲ့အခါကျတော့ဒီပေါ်မှာသွားပြီးတော့ကန့်ညင်းမှုရှိတယ်။အဲကန့်ညင်းမှုမရှိတော့ဒုက္ခမရောက်ဘူး။ဒုက္ခမရောက်တဲ့အတွက်မိမိတို့ရဲ့ဒီအဲလွတ်လွတ်လပ်လပ်ချမ်းချမ်းသာသာနေရတာပေါ့မိမိတို့။အဲကြောင့်ဒီခန္ဓာကိုယ်ကြီးကိုပြန်ပြီးတော့ကြည့်ရတဲ့အခါကျတော့သူကအမျိုးမျိုးအုပ်ထားတာပေါ့။သုံးတဲ့နဲ့ကုဋ္ဌာတနဲ့အုပ်ထားတယ်။ဒီသတိပါကောင်းကြီးဟောချေကိုလက်နေရတဲ့နှောင်းလေးပဲဆက်ပြီးအဲ့ဒါဒီတစ်ခါရဲ့ပြင်းတဲ့အုပ်ချရလိုက်တော့ဖြစ်ပြဆိုတဲ့ပရမတ်တုံးကပြောင်းနေရဲ့အဲ့အဲ့လိုဖြောက်ထားတဲ့အပြင်တစ်ခါပါနဲ့ပြောင်းဖြောက်သေးတယ်ဆိုတော့ပြင်းတဲ့ငါးမျိုးနဲ့တစ်ခါပြောင်းအုပ်ထားသေးတယ်သူကနာမပြင်းရဲ့သတ္တနာပြင်းရဲ့သမုဟပြင်းရဲ့ခန္ဓာပြင်းရဲ့သတ္တိပြင်းရဲ့ဆိုပြီးတော့ပြင်းတဲ့ငါးမျိုးနဲ့အုပ်ထားသေးတယ်အဲ့တော့နာမပြင်းရဲ့သဌာနာပညာသမုပ္ပါဒ်နဲ့ခန္ဓာပညာသတ္တိပညာဆိုပြီးတော့အဲဒီပညာငါးမျိုးပေါ်ပြီးတဲ့အခါကျတော့တရားကျင့်တဲ့ယောဂီတွေခန္ဓာပါညာသိပြီးတော့နာယူတ်ဒီစားလို့ဟောတဲ့အခါကျတော့နာမပညာကအရင်ဒီလိုခန္ဓာနဲ့ကျတော့နာမပညာကအရင်လို့ဖိတ်ဆိုဒါဖြစ်တဲ့ကျတော့သတ္တိပညာနဲ့စားလိုက်သတ္တိပညာဆိုတာကသူတို့ခန္ဓာမှာမြင်လာကြတော့သတ္တိပြည့်ညက်မပြည့်ဘူး။အခုပြောတော့ဒီလိုပြန်ပြီးတော့ပြောပြရတယ်။သူတို့ခန္ဓာမှာမြင်လာကြတော့ခါတဲ့အမုံလေးတွေကလေဟောလေရောထဲမှာလွင့်။လေရောထဲမှာလွင့်ရင်လွင့်ရင်လွင့်ရင်လည်းအဲ့ဒီအမုံလေးတွေကတစ်ခါတည်းအောက်ကျပြီးတော့တစ်ဖြည်းဖြည်းအမုံလေးတွေကအောက်ကျပြီးတော့ဖြည်းဖြည်းအမုံလေးတွေဆူရင်းဆူရင်းဆူရင်းဆူရင်းနဲ့အမုံပုံဖြစ်သွားတယ်။အဲ့ဒီအမုံပေါ်ကနေပြီးတော့တစ်ဖြည်းဖြည်းကြောင်းလဲကြောင်းလဲလာပြီးတော့အခုဥစဉ်တော့ဒီလိုရုပ်တရဖြစ်လာတယ်။အဲ့ဒီလိုရုပ်တရဖြစ်လာတဲ့အခါကျတော့ဒီရုပ်ရဲ့တရားကိုကြည့်ပြီးတော့မမှောက်ပါဘူး။တရားကိုကြည့်ပြီးတော့အဲမင်းကလေးနဲ့ဒီလိုမင်းကလေးနဲ့မမှောက်ပါနဲ့။ဒီအဲယောက်ျားလေးတို့တရားပါလာတော့ယောက်ျားလေးတို့မမှောက်ပါနဲ့။အဲ့ဒီတော့သမုဟပြညာအဲ့တော့ဒီသမုဟပြညာကိုတစ်ခါတည်းသမုတ်ပြီးတော့မပြေဘူးနာမလေးတက်ကြတယ်အခုသင်္မီတို့မှာကိုယ်ပိုင်နာမလေးရှိတယ်ဘယ်ရောက်လဲအဲ့ဒီနာမတက်တာကနာမပြညာဒီလိုသတ္တဝါကြည့်ပြီးတော့ပြောတာကသမုဟပြညာဒီအမုံကောင်းလေးတွေဖြည့်ပြီးတော့ကြောင်းလဲပြီးတော့လာတာကခန္ဓာပြညာအမုံလေးတွေအစလိုက်တန်းပြီးတော့နေရွှင်နေတာကသတ္တိပြည့်ညက်ရလို့ပြည့်ညက်၅မျိုးကတစ်ခါပေါ်လာရပေါ်လာတဲ့အခါကျတော့ဒီသတ္တိပြည့်ညက်နေရရောက်သွားတဲ့ယောဂီဆိုလို့ရှိရင်သတ္တမှာပဲအမုံမြင်ပြီးတော့အမုံလေးတွေပြောက်ခွဲပြီးတော့ဆုံးသွားရတယ်။ဒါပြလို့လဲဆိုတော့အမုံကစတဲ့အတွက်အမုံမှာပဲပြန်ဆုံးသွား။ဦးဇင်းတို့သိကြတယ်လေ။သူကဒီနားမှာစရင်ဒီနားမှာပဲဆုံးသွားတယ်။ဒီမှာကဆုံးလို့မရဘူးဒီတရားတွေကသူကတော့မသိကြတဲ့အခါကျတော့လေအရှိကိုမဲပြီးတော့ရှုအရှိကိုမဲပြီးတော့ရှုတဲ့အခါကျတော့နေပြီးတော့တကယ်ကြီးအရှိကိုအရှင်တော်မတွေ့ရအဲ့ဒီအရှိကိုကိုမဲပြီးတော့သေသေမဲမဲရှုနေတဲ့အရှင်ကိုခန္ဓာဘက်ကိုညာပြန်လဲပြီးတော့ပြတ်တတ်လို့ရှိရင်ခန္ဓာမှာပြန်ပြီးတော့ဉာဏ်ရတယ်အခုကဥစဉ်ပြောတဲ့ဒီပြည့်ညက်၅မျိုးရတယ်အော်စာထဲမှာလည်းဦးဇင်းတို့ခန္ဓာမှာမြင်တာနဲ့ပြုတယ်။ဒါပေမဲ့ကျူပေမဲ့တော့အဆုံးနဲ့အဆံပွားပါတယ်။ဟိုကစာထဲမှာအဆကဦးဇင်းတို့ရဲ့အဆုံး ်ကိုကျင်းတို့ရဲ့အဆောင်ဝယ်ဓာရီအစားဖတ်တယ်လို့ဖြစ်တယ်။ဓာရီမှာကျတော့ဒီနာမပြင်းရက်ကဆက်လို့ကိုကျင်းတို့ကျတော့ဒီနာမဆိုတဲ့ပြင်းရက်ဆုံးတယ်။အဲဆုံးတဲ့အတွက်အဲ့ဒီအဆောင်ကနေပြီးတော့ဒီအစကိုပြန်ရှာကြည့်ပါလား။အခုတရားကျင့်တဲ့ယောဂီတွေလေအဲ့ဒီအစကိုဟိုခန္ဓာဘဉာဏ်နဲ့ပြီးတော့မရှိတတ်လို့ပြင်းနေတယ်အဆုံးမတွေ့ဘူး။သူကအစမရှိတဲ့အတွက်အဆုံးမရှိတယ်။အစကိုမသိတဲ့အတွက်အဆုံးကိုမသိရဘူး။ဥစဉ်တို့အစသိရတဲ့ဒီအားတဲ့ဒါလေးခန္ဓာဘဉာဏ်နဲ့ပြီးတော့လိုက်တယ်။အဲဝေဒနာရှိလို့ရှိရင်လည်းဒီလိုပဲဟောဒီဝေဒနာတစ်လက်ဒီလိုအဝါတစ်စီပါပေါ်လာတော့လေအဝါမာနကာယကိုလည်းဖြစ်ပေါ်လာတဲ့အခါကျတော့ခံစားမှုဝေဒနာဖြစ်ပေါ်တယ်။အဲခံစားမှုဝေဒနာကဘယ်လိုဖြစ်ပေါ်လာတယ်လို့ပြန်ပြီးတော့မသိဘူး။မသိနေပဲလေ။အဲဒီခံစားတဲ့စိတ်ကိုသတိနဲ့ထားပြီးတော့ရှိတယ်။အဲဖြစ်ကြတော့လေမရှိမိတော့ပေါင်းမိတယ်။အဲပေါင်းမိတဲ့အခါကျတော့အားရဒုက္ခတွေရောက်လာတာပေါ့။ဒီလိုပဲအဲ့ဒါဒီဝေဒနာဒီဘယ်လိုဖြစ်ပေါ်ရသလဲလို့ပြန်ပြီးတော့ကြည့်လိုက်လို့ရှိရင်အစကိုတွေ့လိုက်အဲ့ဒီအစတွေ့သွားရင်အဲ့ဒီအစနေရာမှာပဲသတိထားလိုက်ရင်ဥစဉ်ဆုံးတဲ့ဒီတရားအထုတ်ရတယ်အရှင်ကြီးလည်းရှုပ်လည်းမရှုပ်အဲခန္ဓာမှာလက်ပြီးတော့ရှုပ်ရတဲ့တရားကိုဆက်တော့ဝေဒနာဖြစ်ဖို့ပြင်းပြီးတော့ပြန်ပြီးတော့ကြည့်ဘယ်အစဖြစ်တယ်လဲအဝိဇ္ဇာကြီးစတဲ့အဝိဇ္ဇာလက်ခါရဝိညာဉ်နာယကာလယတနာဆက်သဝေဒနာဆိုပြီးတော့ဖြစ်လာရဲသူကဒီဝေဒနာဖြစ်ချိန်ဖြစ်လို့မရဘူးသူကဒီထောက်ပြန်မှုရှိလို့ဒီဝေဒနာကဖြစ်ပေါ်လို့ရတယ်ထောက်ပြန်မှုမရှိရင်ဝေဒနာဖြစ်လို့မရဘူးအဲ့တော့ဒီထောက်ပြန်မှုကလည်းဘာကြောင့်ဖြစ်ရတာလဲပြန်ကြည့်တော့အကျင့်ရှိလို့အကျင့်မရှိရင်ထောက်ပြန်မှုရှိတယ်ဒီစဉ်ဖြစ်တဲ့လက်လိုက်တဲ့ပြည်ထောက်ပြမှုရှိတော့ဘာမှခံစားမှုမရှိဘူး။အဲခြေသက်လက်သက်ချက်ပဲလွှဲပြီးတော့ကျန်တဲ့နေရာတွေမှာအကုန်လုံးအခြေရှင်ရှိ။အဲ့ဒီလည်းရှင်ရှိလို့ထောက်ပြမှုဖြစ်ပေါ်တယ်။အဲ့ဒါကိုကိုယ်ခံနာမှာပေါ့အကြောင်းရဲ့အကျိုးရှင်ကျင်းပြီးတော့ရှုသွားရတာကိုကိုယ်ရှုတတ်တာဥစဉ်တော့တယ်လေ။ကိုယ်အရှိကိုမဲပြီးတော့လိုက်ချောက်ချတယ်။ချောက်ပြီးတော့လှုပ်တယ်။ဥစဉ်တော့တရားဟောတော့ဆရာတော်ကြီးကပြောတယ်တရားဆိုတော့ကိုယ်အတင်းနဲ့မင်းတို့ဒီလောက်တဲနေနေနှိုက်ရှိပါရမို့ဉာဏ်နဲ့လွားပြီးတော့အပေါ်ရည်ရှက်ရှက်လေးရှိပါအဲ့ဒီတရားလွဲလွဲလေးအပေါ်ရည်ရှက်ရှက်လေးရှိတာဟုတ်ဟုတ်လဲလို့ဟောအတင်းနဲ့ဝိလက်တဆုံးနဲ့ဟောနှာခေါင်းနဲ့ခွေးချိပုံနဲ့တော့ပြင်နေပြီမင်းတို့နှိုက်ကောင်းလို့ပဲသူစဲလို့ဆရာတော်ကြီးကမသိတော့ဉာဏ်မင်းတို့ဆက်နိုင်လို့ဟုတ်ဆက်နိုင်တယ်လို့ဖြစ်ကြအဲ့တော့ဒီခန္ဓာမှာရှင်ရင်ပြီးတော့ပြန်ရှိဥတတ်တဲ့အခါကျတော့ဒီဝေဒနာကဘယ်လိုဖြစ်လာတာလဲလို့ကြည့်လိုက်တဲ့အခါကျတော့ထောက်ပြန်တဲ့သဘောကြောင့်ဖြစ်ပေါ်လာတယ်။အဲ့တော့ထောက်ပြန်လာတဲ့ဖြစ်ပေါ်တာကိုသတိထားလိုက်တဲ့အခါကျတော့ဝေဒနာကအကျိုးတရားထောက်ပြန်မှုကအကြောင်းတရားသူကအကြောင်းကျိုးပဲရှိတယ်ဟုတ်။အကြောင်းကျိုးပဲရှိတဲ့အခါကျတော့ဒီထောက်ပြန်မှုကဘယ်လိုဖြစ်ပေါ်လာတာလဲပြန်ပြီးတော့ကြည့်တဲ့အခါကျတော့အကျင့်ရှိလို့အဲ့တော့အကျင့်အကြောင်းလေးကဒီထောက်ပြမှုကဂျူတယ်အဲ့တော့ဒီအကျင့်ဒီဘာကြောင့်ဖြစ်ပေါ်လာတာလဲပြန်ပြီးတော့ကြည့်တဲ့အခါကျတော့ဒီကနာယုတ်ကြောင်းအဲ့တော့နာယုတ်ကအကြောင်းလေးကဟောအကျင့်အဂျူတယ်အဲ့တော့နာယုတ်ဒီဘာကြောင့်ဖြစ်ပေါ်လာရတာလဲတခါပြန်ရှင်းပြန်ပြီးတော့ရှုလိုက်တဲ့အခါကျတော့ဒီဟောသင်္ခါရကြောင့်အဲသင်္ခါရကိုပြန်ပြီးတော့ရှုလိုက်တဲ့အခါကျတော့သင်္ခါရတွေဘယ်လိုလုပ်ဖြစ်လာတာလဲဘယ်အကြောင်းတရားတွေလို့ကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာဆိုတဲ့အကြောင်းတရားကြောင့်အဲအဝိဇ္ဇာတွေဘာကြောင့်ဖြစ်ပေါ်လာတာလဲဆိုတော့ဦးဇင်းတို့ဝိဇ္ဇာဉာဏ်ဝင်ရသေးတော့ဝိဇ္ဇာဆိုတဲ့သတိဥပါဒါရှိလို့ရှိရင်ဒီအဝိဇ္ဇာဆိုတဲ့မောဟမရှိတော့အဲမောဟမရှိတဲ့အတွက်သင်္ခါရလည်းမဖြစ်တော့ဘူးသင်္ခါရမဖြစ်တဲ့အတွက်အော်ဝိညာဉ်လည်းမဖြစ်တော့ဘူးဝိညာဉ်မဖြစ်တဲ့အတွက်နာယောလည်းမဖြစ်တော့ဘူးနာယောမဖြစ်တဲ့အတွက်အကျင့်လည်းမရှိတော့ဘူး အကျင့်ရှိတော့ထောက်ပြန်မှုလည်းမရှိတော့ထောက်ပြန်မှုမရှိတဲ့အတွက်ခံစားမှုလည်းခံစားလို့မရဘူးဒါခံစားတယ်ပါလေဒီဝေဒနာတစ်ခုကိုအကြောင်းရဲ့ယူကိုရှင်ခြင်းပြီးတော့ရှုပေးရဲ့အဲ့ဒါကိုဥစဉ်လို့တော့မရှုတတ်တော့အဲဒီဝေဒနာကိုပဲလက်ရပြီးတော့ရှုနေဆိုတော့ဘယ်လိုလဲဆိုတော့ဒီတရားတွေကအစဆိုတဲ့ဉာဏ်ချက်ကိုအနောက်ဘတ်ဆုပ်ပြီးတော့လိုက်မှာအရှိကိုရှင်တော်တော့မရဘူးဒီတရားတွေ။ခါရမယ်ဆိုတော့တမာတိတော်ရမယ်ခန္ဓာမှာလွတ်ကြောင်းမရ။အဲခန္ဓာမှာအကြောင်းကျိုးတွေရှင်ခြင်းပြီးရှုတတ်မှလည်းသင်္ခေတရဲ့ဒီခန္ဓာမှာသဘောပေါက်ပြီးတော့လွတ်ကြောင်းရကြမှာ။အဲတော့ဥစဉ်တော်တဲ့ဒီတရားကိုကျင့်တဲ့အခါကျတော့သိသိချာချာချင်းဘောလိုလိုလားလားနဲ့အဲမိမိတို့တည်းသဒ္ဒါပါပါနဲ့ဒီစခန်းထဲမှာရောက်နေရောက်နေခိုင်လဲခိုင်နေရပြီအဲတော့ဆရာတော်ကြီးမနေ့ကပြောသလိုဘာမှမထူးတော့ဒီနေ့တည်းရဲ့နောက်နေ့ရောက်ပဲကျန်တော့အဲတော့ခိုင်မဲ့ခိုင်တော့စေတနာသဒ္ဒါလေးဖဲ့ပြီးတော့လက်ကြောင်းလေးရအောင်ကြိုးစားပြီးတော့ခိုင်ပါလို့ပြောရင်းနဲ့ဒီမနက်မှာကျန်တဲ့အချိန်လေးကိုအထုတ်ကြရအောင်အဲတော့အားလုံးလောက်ရှိနမောတတ္တံကြောင့်ကျေကြရ